မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအတွက်မြန်မာအစိုးရတကတိုင်းရင်းသားတွေအပါအဝင်အတိုက်ခံအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးလာအောင်ကုလသမဂ္ဂနဲ့အတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းတို့ကဦးစီးဆောင်ရွက်ပေးဖို့အပြင်ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခန့်ထားပေးဖို့တွေကိုဩစတြေးလျနိုင်ငံ New South Wales လွှတ်တော်ကတောင်းဆိုလိုက်ပါတယ်။ဒါ့အပြင်မြန်မာအစိုးရအနေနဲ့တိုင်းရင်းသားတွေနဲ့ဆစ်ဖြစ်နေတာတွေကိုရပ်တန့်ပြီးတော့ပင်လုံညီလာခံလိုညီလာခံတရက်ခေါ်ယူဖို့နဲ့အမျိုးသားတည်မြဲရေးလှုပ်ဆောင်မှုတွေကိုလည်းတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ဒေါက်ခင်မျိုးသက်ကဘင်ကောက်ကနေစုံစမ်းထားတာမှလို့ဆက်ပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နေအင်ကျဲချုပ်ကနေလွတ်မြောက်လာခဲ့ပြီးတဲ့နောက်အပြင်မှာပထမဆုံးမွေးနေ့ကျင်းပခြင်းမြန်မာအစိုးရကတိုင်းသားလက်နက်ကိုင်တွေနဲ့စစ်ခင်းနေတာတွေ့ရပြီးငင်းချမ်းရေးကိုပဲလိုချင်တယ်လို့ပြောဆိုခဲ့တာမို့မြန်မာနိုင်ငံမှာတကယ်စစ်မှန်တဲ့ငင်းချမ်းရေးရဖို့အရေးတကြီးလိုအပ်နေပြီလို့ဩစတြေးလျနိုင်ငံကမြင်တယ်လို့ဒီကနေ့ဇွန်လ22ရက်နေ့မှာမြန်မာအရေးကုလသမဂ္ဂကထဲထဲဝင်ဝင်ဆောင်ရွက်ပေးဖို့အတွက်တောင်းဆိုလိုက်တယ်လို့ဩစတြေးလျနိုင်ငံ New South Wales ပြည်နယ်အထက်လွှတ်တော်မှJohn Key ကပြောပါတယ
် The New South Wales Parliament today passed a motion about Burma making it very clear that they wanted action from the United Nations. We do not accept that democracy has been restored. We do not accept that human rights has been restored. As long as there's more than 2000 people held in prison
ကုလသမဂ္ဂကမြန်မာနိုင်ငံနဲ့ပတ်သက်ပြီးပြည်ပြသားသားအရေးယူဆောင်ရွက်ဖို့အတွက် New South Wales လွှတ်တော်ကဒီကနေ့တင်ကြီးတညွတ်ထဲတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့ခွင့်ရေးတွေမရမချမ်းထောင်နဲ့ချီတဲ့နိုင်ငံရေးအကျဉ်းသားတွေမလွတ်မချမ်းကုလသမဂ္ဂအနေနဲ့မြန်မာအာဏာရှင်အစိုးရကိုဖိအားပေးရမှာဖြစ်တယ်လို့ကုလသမဂ္ဂရဲ့လုတ်ပိုင်ခွင့်အာဏာကိုသုံးပြီးမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရာရေးနဲ့နိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ရေးအတွက်အမြန်ဆုံးဆောင်ရွက်ဖို့လိုအပ်တယ်လို့ပြောသွားတာပါအခုတက်လာတဲ့အစိုးရတဲ့ဟာဒီမိုကရေစီနီးကျရေးဆွဲထားတဲ့ဖွဲ့စည်းပုံခြေကံဥပဒေနဲ့တက်လာတာမဟုတ်တဲ့အပြင်လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲနဲ့တက်လာတာမို့ဩစတြေးလျလွှတ်တော်ကလက်မခံသလိုအတိအမှတ်လည်းမပြုဘူးလို့ဆိုပါတယ်လက်ရှိမှာလည်းအစိုးရတဲ့ဟာယာရုအခေါ်ဝေါ်တာအစ်စ်ပြောင်းပြီးအရင်စစ်အစိုးရလက်ထက်ကလိုပဲဖိနှိပ်အုပ်ချုပ်တဲ့ပုံစံတူးနေတယ်လို့တိုင်းရင်းသားတွေနဲ့ဆစ်ဆွန်နှွှဲနေတာတွေမရက်သေးပဲနိုင်ငံရေးကျင်းသားတွေကိုဆက်ပြီးဖမ်းထားတာလို့လူခွင့်ရချိုးဖောက်နေတာတွေကိုတွေ့နေရတာမို့စစ်မှန်တဲ့ဒီမိုကရေစီပြောင်းလဲရေးတွေလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်ဒီလိုပြောင်းလဲလာဖို့အတွက်ကုလသမဂ္ဂရဲ့အခမ်းကဏ္ဍဟာအရေးကြီးတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကိုရိုင်းဦးဆောင်ဖို့နဲ့မြမအာနာရှင်တွေကိုအရင်လိုပျော့ပျော့ပြောင်းပြောင်းဆက်ဆံနေတာတွေရက်ပစ်ဖို့လိုပြီလို့ဆိုပါတယ
် Ban Ki-moon has been far too gentle with the Burmese regime with the parliament was very clear it called on Ban Ki-moon to immediately insist that the Burmese regime institute negotiations with the democratic opposition
Ban Ki-moon ဟာမြန်မာအာဏာရှင်တွေပေါ်တက်တက်ညံ့ညံ့နဲ့ဆက်ဆံနေတယ်လို့မြင်ပါတယ် Ban Ki-moon အနေနဲ့မြန်မာအာဏာပိုင်တွေကိုဒီမိုကရေစီအတိုက်ခံတွေနဲ့တွဲဆုံဆွေးနွေးညှိနှိုင်းဖို့ပြက်ပြက်သားသားတောင်းဆိုရမှာဖြစ်တဲ့အပြင်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးညှိနှိုင်းမှုတွေလုပ်ပြီးအမျိုးသားပြန်လည်တည်မြဲရအောင်လုပ်ပေးဖို့အတွက်ကျွန်တော်တို့လွှတ်တော်ကနေတောင်းဆိုပါတယ်လို့ပြောတော်တာပါဒီလိုလှုပ်ဆောင်ရမှာလဲဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေအတွက်အချိန်စရာကိုတည်တည်ချာချာတတ်မှတ်ဖို့လိုအပ်တယ်လို့မြန်မာနိုင်ငံအရေးအတွက်အချိန်ပြည့်တာဝန်ထမ်းဆောင်နိုင်မဲ့အထူးကိုယ်စားလှယ်တူကိုလည်းအမြန်ဆုံးခန့်အပ်ဖို့ပါတောင်းဆိုလိုက်ပါတယ်မကြသေးခင်ကပဲနယူးယောက်ကကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့အတွင်းမှုချုပ်ရဲ့မြန်မာမိတ်ဆွေနိုင်ငံများအစည်းအဝေးမှာလဲအလားတူတောင်းဆိုခဲ့တာမို့မစ္စတာဘန်ကီမွန်ကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူခန့်ထားရေးအတွက်စဉ်းစားနေပါတယ်လို့ပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာဒေါမ်ဆန်းစုကြည်ကိုနေအင်ချဲချုပ်ကနေလွှတ်ပေးလိုက်တာတခုတည်းကိုကြည်ပြီးပြောင်းလဲမှုတွေတွေ့နေရပြီလို့နိုင်ငံတကာကအမြင်မမှားတဲ့ကြောင်းနဲ့မြန်မာအစိုးရထက်အနေနဲ့ကချင်ပြည်နယ်နဲ့မြန်မာနိုင်ငံအရှိတချောမှာတိုင်းရင်းသားတွေနဲ့စစ်မှုတွေဖြစ်ပွားနေတာမို့ဒါဟာမြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအတွက်အရေးတကြီးလုပ်ဖို့လိုအပ်နေပြီလို့Mr. Giga Myanmar.
It's been proved in Burma's history it's possible to bring about national reconciliation at Panlong conference. Another such conference is needed to bring about a situation in Burma where all people in Burma can feel part of
မြန်မာနိုင်ငံရဲ့ရာသွင်းကိုကြည့်ရင်ပင်လုံညီလာခံကျင်းပပြီးအမျိုးသားပြန်လည်တည်မြဲရေးအတွက်လှုပ်ပေးနိုင်တာတသက်ရှိပါတယ်။ဒါကြောင့်ဒီလိုညီလာခံမျိုးကျင်းပပေးနိုင်ရင်မြန်မာနိုင်ငံထဲမှာနေထိုင်တဲ့တိုင်းရင်းသားလူမျိုးစုအသီးသီးကသူတို့ကိုဆစ်ဆင်ပြီးဖိနှိပ်နေတယ်လေးစားမှုမရှိဘဲနဲ့ဘေးဖယ်ထားနေတယ်ဆိုတဲ့အတွေးမျိုးတွေ ပြောက်သွားနိုင်ပါတယ်လို့ဩစတြေးလျအထက်လွှတ်တော်မှမစ္စတာကေးကပြောကြားခဲ့ပါတယ်။